ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးမောင်နှံမြောက်ပိုင်းမှာတော့မြန်မာစစ်ကောင်စီဘက်ကပြင်ဆင်ထားတာတွေကိုရိုဟင်ဂျာဒုက္ခသည်တချို့အပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိတဲ့သူတွေမြန်မာနိုင်ငံဘက်ခြမ်းကိုဒီကနေ့သွားရောက်ပြီးတော့ကြည့်ရှုခဲ့ကြပါတယ်ဒုက္ခသည်တွေပြန်လာမှာကိုကြိုဆိုပေမဲ့သူတို့တောင်းဆိုထားတဲ့အခွင့်အရေးတွေကိုရမှပြန်လာစေချင်ပါတယ်လို့လည်းမောင်နှံဒေသခံရိုဟင်ဂျာတဦးကပြောပါတယ်ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်မောင်းနှောမြောက်ပိုင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကပြင်ဆင်ထားတာတွေကိုရင်ဂျာဒုက္ခသည်တွေပါဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဘက်ကဒီကနေ့လာရောက်ကြည့်ရှုစစ်ဆေးခဲ့တယ်လို့မောင်းနှောဒေသခံရိုဟင်ဂျာတဦးကပြောပါတယ
်ဟုတ်ကဲ့သူတို့ကတောင်ယူကိုသူတို့မနက်ပိုင်း9နာရီရောက်တယ်လို့ပြောတယ်အဲ့ဒီကနေတောင်ယူစခန်းကနေလာပြီးတော့ကားနဲ့လာပြီးတော့ဟိုဟာကိုရောက်တယ်ဟိုဘုလားပုတ်ကောင်စခန်းကိုရောက်တယ်လားပုတ်ကောင်စခန်းကိုပြတယ်ကျင်းဒီ3ယောက်ပါတယ်ဒုက္ခသည်စခန်းကနောက်ပြီးတော့ရင်းညာ9ယောက်ပါတယ်နောက်ပြီးတော့သူတို့စခန်းတွေကိုဒီလက်ခုကောင်စခန်းရဲ့ဒီဒုက္ခသည်ဟိုလာပြီးတော့ဟိုနေထိုင်ဖို့ပေါ့ယာယီနော်အဲဒီကဟာကိုပြတာတယ်ပြတာပြီးတော့ဟာဒီငခုရသွားတယ်ဘင်္ဂလားဒေ့ရှ်က73ယောက်လောက်ပါတယ်လို့ပြောတယ်ဘာသူတွေပါလဲဆိုတော့ကျွန်တော်ထိကြမသိနိုင်ဘူး
ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကပေးပို့လာတဲ့အိမ်ထောင်စုစီးရင်တွေကလူအယောက်1000ကျော်ကိုလက်ခံသွားမယ်လို့စစ်ကောင်စီပြောခွင့်ရကပြီးခဲ့တဲ့ဧပြီလအတွင်းမှာပြောဆိုထားပေမဲ့ဒီကနေ့အထိလက်ခံတာတော့မတွေ့ရသေးပါဘူးဒုက္ခသည်တွေပြန်လာရင်နေထိုင်ဖို့အတွက်တော့မောင်းနှောမြောက်ပိုင်းမှာအစင်းစင်ပြင်ဆင်ထားတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရကပြောပါတယ်လက်ရှိမှာတော့အစည်းအဝေးချက်အရဒုက္ခသည်900ကျော်ကိုပြန်လာဖို့အတည်ပြုထားပြီးတော့တခြားစစ်ဆေးနေတာတွေရှိတယ်လို့လည်းပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ
်အဲဒီမှာတော့လူ900လူ900စီးရင်ကအတူတူကြီးသားနော်900ယောက်ပေါ့အဲ့ဒီ900ယောက်နဲ့ချိတ်ဆက်ပြီးတော့ထပ်ပြီးတော့စီစစ်ထားတဲ့လူတွေလည်းရှိတယ်နော
်ရခိုင်ပြည်နယ်ကိုဒီကနေ့ရောက်လာတဲ့ရင်းညာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ရှောင်းရှိသူအဖွဲ့ရဲ့ခီးစဉ်ဘလောက်ကြာမယ်ဆိုတာနဲ့သူတို့ဘယ်နေရာတွေကိုတွားရောက်လေ့လာမယ်ဆိုတာနဲ့ပတ်သက်လို့နှစ်ဖက်တာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးဒေသခံရိုဟင်ဂျာတွေကကြိုဆိုကြပေမဲ့လက်ရှိအနေအထားအရပိုပြီးတော့ဒုက္ခဖြစ်မှာကိုစိုးရိမ်နေလို့လဲမောင်းနှောဒေသခံရိုဟင်ဂျာတူကပြောပါတယ
်ပြန်လာမယ်ဆိုတဲ့အနေအထားမှာသူတို့အခွင့်အရေးနဲ့သူတို့ဒီအခုသူတို့ရာသင်းရတိုက်တဲ့အခွင့်အရေးနဲ့ပြန်လာမယ်ဆိုရင်တော့ကောင်းတာပေါ့ကိုကအဲသူတို့အခွင့်အရေးမရဘဲနဲ့လာတယ်ဆိုရင်တော့ဒီနေရာအရင်တက်ပို့ဆိုးလာနိုင်တယ်လို့ကျွန်တော်ထင်ပါတယ်။အခုလက်ရှိကျွန်တော်တို့ကဒီမှာနေရတော့မှဘယ်မှမပြေးမနဲ့ကျွန်တော်တို့တော့ဒုက္ခရအောင်။တိုင်းရင်းသားစစ်စစ်ခံလူမှုတွေတော့မှနော်ဒီအချိန်မှာအခုရှိနေတဲ့အချိန်မှာနော်လုံးဝမလွတ်တော့ပြည်နယ်ရှုပ်ရှင်မှုတွေထဲမှာရှိတယ်
။ရိုညာတွေဘက်ကတော့နေရက်ကိုဂုံသိက္ခာရှိရှိပြန်လာနိုင်ရေးသူတို့ရဲ့မူလနေရက်မှာပြန်လည်နေရာချထားပေးဖို့နဲ့လုံခြုံရေးအာမခံချက်ပေးဖို့တို့ကိုတောင်းဆိုထားပြီးတော့စစ်ကောင်စီအနေနဲ့လက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးကြက်တဲကရုံးထွက်နိုင်ရေးနိုင်ငံတကာဖိအားတွေရောချဖို့အတွက်ဟန်ပြလှုပ်ဆောင်တာမျိုးဖြစ်မှာကိုလည်းရင်းညာဒုက္ခသည်တွေကစိုးရိမ်နေကြတာပါနိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းရင်းညာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်မဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းထားပါတယ်ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်တုန်းက ARS အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းလောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့တယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ